ဆီယနာဒီမှုကိုစနတ်ပြကောင်းကွက်ဘွဲတွေမှာပါဝင်ခဲ့ပြီးဖမ်းဆီးထောင်ချခံထားရတဲ့ရုပ်ရှင်သူဆောင်ပီတီဦးအိန္ဒြာကျော်စင်ပိုင်တဂုံနဲ့ဒါရိုက်တာဝိုင်းတို့ဒီကနေ့ပြန်လွတ်လာပြီလို့ VOA ကအတည်ပြုရရှိပါတယ်။တမ်မတော်ပြုတ်ကွဲအောင်လှုပ်ဆောင်မှုလှုပ်ဆောင်မှုပုံမှန်၅ကကြီးနဲ့ထောင်တန်းချမှတ်ခံထားတဲ့အထက်ကတချို့အမှုပညာရှင်တွေကိုပြန်လွတ်ပေးမယ့်အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုအစောပိုင်းမှာပြောခဲ့ပါတယ်
။ဒီနေ့အိန္ဒြာကျော်ဝင်ရဲ့ပီတီဦးရဲ့အပြင်လူကြီးရဲ့ကိုင်းမြန်ရဲ့ပိုင်းတကုံးရဲ့ပုံစံဝင်အနည်းငယ်6ရောက်ရဲ့ကျွန်တော်မလေးရှားနိုင်ငံသားတယောက်ဒီလွတ်ပါမယ်ဟုတ်ကျွန်တော်ကျွန်တော်ပြည်တန်လူကြီးဖြစ်ပါပါဘုရားဝန်ခံနဲ့ပြည်တန်လူကြီးခွင့်ပြီးလိုက်တော့ပါလေဟုတ်ကဲ့အဝင်နဲ့ပါပဲဘယ်ဘယ်ဟိုဟာ channel ဟိုရခင်တို့ကလွတ်ခဲ့တာလဲကျွန်တော်ခံဝင်နဲ့ပဲခံဝင်နဲ့ပါသူတို့ဘယ်သူ့ကိုပဲကျွန်တော်လွတ်ပြီးဖြစ်ပြီးဒီအနေပတ်သက်ပြောကြဒီနောက်မှာဒီပြည်မှုပြုလို့ရမရှိပါဘူးဆိုတော့ခံဝင်နေတယ်အားလုံးတက်တာဖြစ်ပါတယ
်စစ်ကောင်စီရဲ့ဒီကနေ့သတင်းထုတ်ပြန်ချက်ထဲမှာတော့ beauty blogger ဝင်းမင်းတန်းကိုမန်ဟာကကြီးနဲ့ကြောက်ခံမှုရှိတဲ့ပြစ်ဒဏ်တွေကိုလူငင်းငွင့်ပြုခဲ့တယ်လို့ဖော်ပြထားတယ်လို့ဒါရိုက်တာဝိုင်းကတော့အရေးယူထားတဲ့ပြစ်မှုကိုပိတ်သိမ်းပေးခဲ့တယ်လို့ဖော်ပြထားပါတယ်ဒါပေမဲ့လည်း beauty blogger ဝင်းမင်းတန်းဟာတခြားပုံမှန်တစ်ခုနဲ့ပြစ်ဒဏ်ချမှတ်ခံထားရတာကြောင့်ပြန်မလွတ်သေးဘူးလို့သိရပါတယ်နောက်ထပ်လည်းဆက်လွတ်ဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပေမဲ့ဘယ်သူတွေကိုဆက်လွတ်မယ်ဆိုတာကိုတော့အတိအကျမပြောပါဘူးအခုလွတ်ပေးမယ့်အထက်မှာအဆိုတော်ပူပူရဲတိုင်းနဲ့ဖန်စီခံထားရတဲ့ကျန်မှုပညာရှင်တို့မပါသေးပါဘူးဆီယနာဒိငင်ကလေးကနိုင်ငံရေးအရအကြောင်းအမျိုးနဲ့ဖန်စီထားသူတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကအကြိမ်ကြိမ်တောင်းဆိုထားတာပါနိုင်ငံရေးကျန်းသားများကူညီဆောင်ရွက်ရေးအသင်း ABB ရဲ့စီးရင်တွေအရအခုချိန်ထိဖန်စီခံထားရသူပေါင်း 9,400 ကျော်ရှိပြီးအဲ့ဒီအခြေအတွက်ကိုစစ်ကောင်စီဘက်ကတော့ညှင်းဆို့ထားပါတယ်ခင်ဗျာ